မင်းစင်ကတော့ဒီတိုက်ပွဲတွေနဲ့ပတ်သက်တဲ့သတင်းတွေပေါ့နော်ဆိုတော့တခုဆော့ဆော့တော့ပြောပါရဲဒီကချင်ပြည်နယ်ဘက်မှာဒီ KIA နဲ့ဖြစ်နေတယ်အထူးသဖြင့်ဒီမိုးမောက်မှာ KIA နဲ့တိုက်ပွဲတွေတော်တော်လေးပြင်းထန်နေတယ်ဆိုပြောမှာဒေသခံတွေပြောရဲပေါ့လေဆိုတက်ဖက်ကနေလည်းဝီဟင်ကနေပြီးတော့ဟိုတိုက်ခိုက်နေတာဒီလည်းလို့သူတို့ပြောတယ်နောက်ဆော့ဆော့ပြောခဲ့တယ်လို့ပဲပေါ့ဟိုလီဒါရဟယင်တခုလည်းပြစ်ချခံရတယ်ဆိုတော့အဲ့ဒီကချင်ဘက်မှာဖြစ်နေတဲ့အခြေအနေနဲ့ပတ်သက်လို့တက်ဖက်ကဘာပြောနိုင်လဲပေါ့နော်အဲ့ဒါပထမဆုံးလေးပေါ့မှာနောက်တစ်ခုကတော့ဟိုကရင်နဲ့ပါဟို KNU တပ်မဟာငါးနဲ့ဖြစ်နေတဲ့တိုက်ပွဲပါဆိုမနေ့တုန်းကဟို KNU ကသူတို့ဒီစစ်တပ်နဲ့ပေါ့နော်မလ28ရက်နေ့ကဆက်ပြီးတော့မှဟိုထိတွေ့တဲ့တိုက်ပွဲပေါင်း400လောက်ဖြစ်တယ်လို့ပြောပါတယ်အဲ့တော့သူတို့ဘက်ကပြောတာတော့တပ်ဖက်ကအရာရှိတွေအပါဝင်ပေါ့ဒီတပ်ဖွဲ့ဝင်200လောက်ကြာဆုံးတယ်ဆိုပြီးတော့ပြောတယ်အဲ့တော့နောက်ဒီတပ်မဟာငါးနေမိတဲ့မှာနေတဲ့ပြည်သူတွေကလည်းဒီစစ်တပ်ကလေယာဉ်တွေနဲ့ပုံထပ်ပြီးတော့ကျဲမှာတော်တော်လေးစိုးရိမ်တယ်ဆိုတော့အဲ့ဒီ KNU တပ်မဟာငါးနဲ့ဖြစ်နေတဲ့တိုက်ပွဲအခြေအနေကိုလည်းသိကြပါတယ်ရှင်နောက်ဆုံးမေးချင်တာတော့ဒီဟိုပါပေါ့ဒေတာဟိုကာဝယ်ရေးဆိုပြော့ဖွဲ့ထားတဲ့တပ်တွေနဲ့ဖြစ်တဲ့တိုက်ခိုက်မှုအခြေအနေပေါ့နော်အထူးသဖြင့်တော့ဒီချင်းပြည်နယ်တို့စကိုင်းတိုင်းမကွေးတိုင်းတို့မှာပြည်သူကာဝယ်ရေးတပ်ဆိုပြော့မှာဒေတာကံကြီးကဖွဲ့ထားတယ်အဲ့ဒီတပ်ဖွဲ့တွေနဲ့ဒီစစ်တပ်အပြန်အလှန်ပစ်ခတ်မှုတွေရှိတယ်လို့လည်းသူတို့ကပြောတယ်ဆိုဟိုဘင်းတပ်ဘက်မှဆိုရင်ဒီနှစ်ဖက်ညှိနှိုင်းရတဲ့အခြေအနေတွေရှိခဲ့ပါတယ်အဲ့မနေ့ကလေဒီကဏီမျိုးနယ်မှာပေါ့နော်လုံခြုံရေးတပ်ဖွဲ့ဝင်ပါတဲ့ဆက်လီတိုက်ခိုက်ခံရလို့နှစ်ယောက်တန်ရရတယ်ဆိုပြီးတော့ဟိုတပ်ကတရေထုတ်တာတွေ့ပါတယ်ဆိုတော့မေးချင်တာကအဲ့လိုမျိုးဒီချင်းပြည်နယ်တို့သခိုင်းတိုင်းတို့ဘက်မှာကိုဒေတာကိုကာကွယ်မယ်ဆိုပြီးတော့ဟိုဒေတာကံတွေကကာကွယ်ရေးတပ်ဖွဲ့တွေဖွဲ့တယ်တပ်တွေကိုလည်းသူတို့ရွာထဲဝင်လာမခံဘူးပေါ့လေဆိုတော့အဲ့ဒီကိစ္စတွေနဲ့ပတ်သက်လို့တပ်ဖက်ကသဘောထားသိကြပါတယ်
အဲ
့
တော့ဟိုပေါ့ KIA နဲ့ပတ်သက်ပြီးတော့မှာကျွန်တော်တို့ဟိုဟုတ်ပြီကဲခုရှေ့မိကုန်းဖြေတဲ့ခါမှလည်းကျွန်တော်ထည့်ပြောသွားပါတယ်ဒါကျွန်တော်ကကချင်ဘက်မှာကျွန်တော်တို့တက်တော်ရဟရင်ပြတ်တက်ခဲ့တာရှိတယ်ဒါဘရားရှိတုံးပေါ့နော်တာကြီးတို့အသက်ပြီးလူသွားခဲ့ရတာရှိပါတယ်ဆိုတော့နောက်ဒီ KNU ဘက်မှာကတော့ကျွန်တော်တို့ကဒီ KNP နယ်ဘက်မှာပေါ့ဗျာ KNP နယ်ဘက်မှာတော့ကျွန်တော်တို့ကဒီ KIA ဘဟုနဲ့ကျွန်တော်တို့တွေနဲ့ပုံမှန်ဆက်ဆံရေးရှိပါတယ်ဒီထိတွေ့တိုက်ပွဲဖြစ်တယ်ဆိုတာကတက်မှာငါးတခုလည်းနဲ့ကျွန်တော်ကဖြစ်နေတာပါဆိုတော့နောက်ပြောခုဆက်ပြောမယ့်အခြေအဟူဒိုင်းနဲ့ပတ်သက်တဲ့အသေးစိတ်ကျွန်တော်တို့တပ်ဖက်ကဘယ်လိုသဘောထားရှိလဲဆိုတော့ကျွန်တော်မျှော်ပါရတယ်။ဆိုဒိုင်းနဲ့ပတ်သက်တဲ့ကျွန်တော်တို့တပ်မတော်ရဲ့သဘောထားကတော့ကျွန်တော်ကဒီဟို KIA တော့ KNU တော့ကျွန်တော်တို့ခွဲပြီးတော့မှကျွန်တော်ဒီနေရာမှာမပြောလို့ပါဘူး။ကျွန်တော်တို့တပ်မတော်ရဲ့သဘောကတော့ကျွန်တော်တို့ဒီနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီအစိုးရဆက်ပြီးတော့မှတက်လာတဲ့အချိန်တွေကကျွန်တော်တို့နိုင်ငံတော်အဲ့ဒါလုံဆောင်မဲ့ဥတီချက်တွေရောကျွန်တော်တို့ရှေ့ဆက်မဲ့ရှေ့ဆက်လုံဆောင်မဲ့လုပ်ငန်းစဉ်တွေမှာရောကျွန်တော်တို့ဒီတနိုင်ငံလုံးလာထောက်ရငင်းချိုင်းနဲ့တိကျတက်ခံမှုရဆဲရဲ့အတွက်ကျွန်တော်တို့ FC စာချုပ်ပါလုပ်ငန်းစဉ်တွေအတိုင်းကျွန်တော်တို့တွေအောင်မြင်မြင်နဲ့ဆက်လက်ပြီးတော့မှအကောင့်ထဲပေါ်ဆောင်ရွက်သွားမယ်ဆိုပြီးတော့ကျွန်တော်တို့ဒီကျွန်တော်တို့ဒီနောက်ဆက်ကအောင်စီဖဲ့စည်းပြီးတော့စိတ်မကြခင်မှာပဲကျွန်တော်တို့ဒီအမျိုးသားစီလုံးညီညွတ်ရေးနဲ့ငင်းချိုင်းဖော်ဆောင်မှုဘောကော်မတီလုပ်ငန်းကော်မတီနဲ့ကျွန်တော်ညီနိုင်ကော်မတီလေးဆိုတော့ဖဲ့စည်းပြီးတော့မှကျွန်တော်တို့အမြဲမပြတ်ထိတွေ့ဆောင်ရွက်ရှိပါတယ်ဆိုတော့တမ်းမော်ရဲ့သဘောထားကတော့ကျွန်တော်တို့ဒီနိုင်ငံတော်ဒီမှာအခြေအနေကောင်းစီရဲ့သဘောထားကတော့ဒါကျွန်တော်တို့ကငင်းငန်းကြီးကိုပဲအနေနဲ့ဥတည်ပြီးတော့မှကျွန်တော်တို့တွေဒီဘုံဖြစ်ပြခဲ့တဲ့အဖြစ်အပျက်တွေကိုလည်းတတ်နိုင်များကျွန်တော်တို့ကပြီးခံပြီးတော့မှကျွန်တော်တို့တွေဆက်လက်ပြီးမှလုံဆောင်သွားမယ်ဆိုရဲငွေရတာနဲ့ကျွန်တော်တို့တွေလုံဆောင်ရဖြစ်ပါတယ်ဆိုတော့အသေးစိတ်ကျွန်တော်တို့တွေထုတ်ပြန်မှုရှိတယ်ဆိုလို့ရှိရင်လည်းနောက်ခါမှလိုအပ်တဲ့အခါမှကျွန်တော်တို့တွေထုတ်ပြန်ပေးသွားပါမယ်ဒီနေရာမှာတော့ကျွန်တော်အသေးစိတ်ပြောပြဖို့မရှိပါဘူးခင်ဗျကျေးဇူးတင်ပါတယ
်ဟုတ်ဟိုဥစားအဲ့ဒီချင်းကြည့်တယ်လို့သခိုင်းတိုင်းတို့မှဒီလက်နက်ကြိုင်တွေနဲ့အဲ့တို့ဒေတာခံကာကွယ်တပ်ဖွဲ့ဆိုပြီးဖွဲ့ထားတာတွေနဲ့ဖြစ်နေတဲ့အကြောင်းရောဘာခုနမေးတဲ့နေပေါ်ဖြစ်နိုင်လားရှင
့်တို့ကျွန်တော်ခြုံငုံပြီးတော့ပြောရမယ်ဆိုလို့ရှိရင်ဗျာနိုင်ငံတစ်ခုမှာကျွန်တော်တို့မြန်မာနိုင်ငံမှာပေါ့ဟာနိုင်ငံတည်ငြိမ်ရေးချိုင်းနဲ့လုံခြုံရေးအတွက်အခုချိန်မှာကျွန်တော်တို့ကဒါတက်မလို့တောင်းအောင်အရှိဆုံးပဲဟာဒီတိုင်းနိုင်ငံမှာဖြစ်နေတဲ့ဟာပုံမှန်တမျိုးကြရာဇဝမှုတွေလောက်တောင်မှပဲဒါသိခံလို့မရဘူးဒါတွေကိုကျွန်တော်ကဒါတွေကိုဖြည့်ရှင်းပြီးတော့မှကျွန်တော်တို့လုတ်တင်လုတ်ထိုက်တဲ့နည်းတွေနဲ့လုတ်ဆောင်ပြီးတော့မှဒါနိုင်ငံတည်ငြိမ်ရေးအခြေအနေကိုလုတ်ဆောင်ရတာဖြစ်ပါတယ်။အခုလိုမျိုးဒီလက်နက်စိတ်ကံပြီးတော့လုတ်လာရဲဆိုတဲ့ကိစ္စတွေကတော့ဒါနိုင်ငံတစ်ခုအတွက်တည်ငြိမ်ရေးချမ်းရေးအတွက်ဒါတက်မတော်မှာတက်မတော်ရဲ့ဒါလက်နက်ကန်တက်ဖွဲ့ကြီးဖြစ်တဲ့ဒါတက်မတော်အနေနဲ့ဘယ်လိုမှကိုကျွန်တော်တို့သိခံစရာအကြောင်းမရှိပါဘူး။ကျွန်တော်တို့အားအကြောင်းမလို့ဒီလိုမျိုးလုပ်ငန်းတွေတို့တို့လုတ်ရက်တွေအကြမ်းဖက်လုတ်ရက်တွေလက်နက်စိတ်ကံနဲ့လုတ်ရက်တွေပေါ်လာတဲ့ဆိုလို့ရှိရင်ကျွန်တော်တို့ဒီဒါတွေကိုဒါကျွန်တော်တို့လုတ်တင်လုတ်ထိုက်တဲ့နည်းလမ်းအားလုံးအသုံးပြုပြီးတော့မှကျွန်တော်တို့ဒါရှင်းလင်းဆောင်ရွက်သွားမှာဖြစ်ပါတယ်ဆိုတော့ကျွန်တော်ဖြေကြားလိုပါတယ်ခင်ဗျာကျေးဇူးတင်ပါတယ်